ကမ္ဘာပေါ်မှာထွက်တဲ့တွင်းထွက်ပရများတွေက80ရန်ငယ်နှုန်းဟာမြန်မာနိုင်ငံကဖြစ်ပါတယ်။ဆေးအုပ်ချုပ်ရေးအောက်ဆယ်စုနှစ်တွေနဲ့ချီကျရောက်ခဲ့တဲ့မြန်မာနိုင်ငံမှာပရများတွင်းလုပ်ငန်းတွေဟာကုချိန်ထိပွင့်လင်းမြင့်တာမှုမရှိလာသေးပါဘူး။ဒီမိုကရေစီတိဆောက်ရေးစီဦးတည်နေတဲ့မြန်မာအစိုးရပေါ်ချမှတ်ထားတဲ့စီးပွားရေးဒဏ်ခပိတ်ဆို့မှုတွေကိုအမေရိကန်နိုင်ငံကရုပ်သိမ်းလိုက်တဲ့အတွက်ကြောက်မြတ်ယတနာတင်ပို့မှုတွေလမ်းပွင့်လာတာကြောင့်လည်းဒီလုပ်ငန်းအပေါ်အာရုံစိုက်လာကြပါတယ်။တစ်ချိန်တည်းမှာပဲပရများတွင်းလုပ်ငန်းတွေနဲ့ပတ်သက်လို့ပိုးပြီးထင်သာမြင်သာရှိလာမယ်လို့လည်းမျှော်လင့်ကြပါတယ်။ဒီအကြောင်း AFP သတင်းကိုအခြေခံပြီးနန်းလောင်ကတင်ပြထားပါရရှင
်။မြန်မာနိုင်ငံအလဲပိုင်းကမော်ကုံမြို့ကိုပရများမြေလို့လည်းတင်စားခေါ်ဝေါ်ကြပါတယ်။မော်ကုံမြို့ကမိုင်းနှင်းလောက်သားဆက်ကျော်တက်ကလေးအေမင်ထွန်းအဖိုးသူ့ဘဝမှာတနေ့တော့ကြောက်အောင်လိမ့်မယ်ဆိုတဲ့မျှော်လင့်ချက်တွေနဲ့အမဲလို့ဆူတောင်းနေတာပါ။မော်ကုံမြို့ဟာမြန်မာနိုင်ငံအလဲပိုင်းကမန္တလေးတိုင်းထဲမှာရှိပါတယ်။ပီကရနစ်မှာမိုးကုတ်မြေကတွေ့တဲ့ပရမယာသလုံးဟာဒေါ်လာတန်30ထိဈေးပေါက်ခဲ့ပါတယ်။ကမ္ဘာတဝန်းလုံးမှာအသုံးပြုနေတဲ့ပရမယာ80ရာခိုင်နှုန်းကျော်ဟာမြမတွင်ထွက်ပရမယာတွေဖြစ်ပါတယ်။2016အောက်တိုဘာလမှာအမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေရုပ်သိမ်းလိုက်တဲ့အတွက်ပရမယာဈေးတွေတက်လာဖို့ရှိနေပါတယ်။ကြောက်သူသမားလေးအေမင်ထုံးကအခုလိုပြောပါတယ်
။ဒီမှာတွင်းတကယ်လို့လို့လို့ဒီကလေးအောင်မြင်လို့ရှိရင်ပေါ့ဗျာ။ဒါစီးပွားရေးတစ်ခုခုလုပ်ရင်အဲ့လိုစိတ်ကူးလဲရှိရဗျာ။
လက်ရှိမြန်မာနိုင်ငံမှာရှိတဲ့ကြောက်တွင်းလုပ်ငန်းတွေကိုစစ်တပ်ကအဓိကလွှမ်းမိုးထားတာဖြစ်တဲ့အတွက်ကြောက်တွင်းသူနေကြသူတွေအနေနဲ့မဆိုးစလောက်အကျိုးအမြတ်ကိုရခံစားကြရလိမ့်မယ်လို့ကျွမ်းကျင်သူတွေကထောက်ပြကြပါတယ်။ကြောက်တွင်းလုပ်ငန်းနဲ့ပတ်သက်တဲ့စီမင်းစည်းကမ်းချမှတ်သူတွေအပေါ်စစ်ဘိုလ်ချုပ်ဟောင်းကြီးတွေရဲ့လွှမ်းမိုးထိန်ချုပ်မှုရှိနေတယ်လို့ကြောက်တွင်းတို့လုပ်ငန်းဘယ်သူကိုလှုပ်ပိုင်ခွင့်ပေးမလဲဆိုတာကိုလည်းဥပိုင်ကရာဆုံးဖြတ်တယ်လို့တဘာဝတယံဇာတအရင်အမြင့်ဆိုင်ရာစောင့်ကြည့်ရေး NGI အဖွဲ့ကပြောပါတယ်။ပုဂ္ဂလိကပရမယာတွင်အတော်များများကိုလည်းနိုင်ငံခြားသားတွေပိုင်ဆိုင်ထားပုံရပြီးတော့အကြီးအသေးအကောင်းဆုံးကြောက်မြတ်ယတနာတွေကိုလက်ဖို့ယတနာတွေလုပ်ဖို့ဟောင်ကောင်ကိုခေါ်ထုတ်သွားကြတာပါမြမကြောက်မြတ်ကုံတွေများအသိရဲ့ဒုတိယအသွင်ရင်မှုဦးထွန်းလောက်အောင်ကအခုလိုဆိုပါတယ
်နီးပြာခေါ်တာပေါ့နော်ကြောက်စကားလို့ပြောရင်နော်နီးပြာကတော့မြတ်သောအဖြစ်ရတော့ဟိုယူရီးယားလိုင်းကထွက်တာများပါတယ်ဒါဟိုအရသာစကားလို့ပြောရင်တော့အောက်လန်းပေါ့နော်
အမေရိကန်နိုင်ငံကစီးပွားရေးတန်ခတ်ပိတ်ဆို့မှုတွေရုပ်သိမ်းလိုက်တာနဲ့အမေရိကန်ခရီးသည်တွေဝင်ရောက်မှုများလာရင်သူတို့လည်းဝင်ငွေတွေပို့ရလာမယ်လို့ဒေသခံတွေကမျှော်မှန်းနေပါတယ်။အမေရိကန်ကုန်သည်တွေကမိုးကုတ်ပထမတွင်းရဲ့အခြေအနေတွေကိုစုံစမ်းထောက်လာနေပြီဖြစ်တယ်လို့ပထမလုပ်ငန်းနဲ့ပတ်သက်လို့လည်းဆွေးနွေးပြောဆိုနေပါပြီ။မန္တလေးကယတနာကုန်တဲ့မှတ်ခံခိုင်ဦးကလည်းအခုလိုအကောင်းမြင်ထားပါတယ
်။ကြောက်တံမိုးကတော်တော်တက်တယ်။ကြောက်တံမိုးကကောင်းရင်တဝက်ဈေးလောက်ကြီးကိုတက်သွားတယ်။သုံးမိုးတပုံကတော့တေချာပေါက်တက်တယ်
။ပထမမိုင်းတွင်းတွေကအလုပ်သမားတွေရဲ့အခြေအနေဟာနိုင်ငံတကာစံချိန်စံညွတ်နဲ့ကန့်ညင်မှုရှိအောင်အမေရိကန်ကုမ္ပဏီတွေကလှုပ်ဆောင်ပေးရမှာဖြစ်တယ်လို့တဘာဝပတ်ဝန်းကျင်ထိခိုက်မှုမရှိအောင်နဲ့အကျိုးအမြတ်တွေကိုလည်းချပြရမယ်လို့တကြွအလုပ်ရှာသူတွေကပြောပါတယ်။ဒီလိုမှမဟုတ်ရင်တော့ထင်ရှားလာတဲ့မြန်မာပထမရဲ့တောက်ပါမှုတွေမင်းမိန်သွားမှာဖြစ်ပါရဲ့ရှင်။